မြန်မာနိုင်ငံအတွင်ကူးပြောင်းမှုဟာကျန်တဲ့နိုင်ငံတွေအတွက်စံနမူနာယူစရာဖြစ်ပေမဲ့တိုးတက်မှုကိုအချိန်တိုအတွင်းမတိုင်းတာမဆုံးဖြတ်ပဲဆယ်စုနှစ်နဲ့ချီးပြီးတော့စောင့်ကြည့်တုံးသက်ရမှာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားရဲ့လက်ထောက်အမျိုးသားလူညုံရေးအကြံပေးဘင်ရော့စ်ကပြောဆိုလိုက်ပါတယ်ဝါရှင်တန်ဒီစီမှာရှိတဲ့ Center for a New American Security မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ Mr. Ross ကအဲ့လိုပြောသွားတာဖြစ်ပါတယ်အသေးစိတ်ကိုဦးကျော်စံတာကပြောပြပေးပါလိမ့်မယ်ခင်ဗျာ
သမ္မတ Obama မကြခင်သွားအောင်အာရှခီးစဉ်အကျိုးအဖြစ်အာရှဆိုင်ရာ American Policy နဲ့လူဆောင်ချက်တွေဖြစ်ထွန်းမှုတွေကို Ben Rhodes ကရှင်းပြခဲ့တာဖြစ်ပါတယ်ဒီရှင်းလင်းပွဲမှာအဓိကအဖြစ်တော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးပြောကြားသွားတာတွေဖြစ်ပါတယ်မြန်မာနိုင်ငံဟာပြဿနာထူပြောသလိုပထဝီအနေထားရစိတ်ဝင်စားဖို့ကောင်းတဲ့နိုင်ငံတစ်ခုဖြစ်တယ်လို့လည်းသူကဆိုပါတယ
်။ So Myanmar continues to be a country filled with contradictions. So much hope for the future, so many things going for it. A diverse population of over 50 million people, bountiful natural
resources. မြန်မာနိုင်ငံဟာအငင်းပွားစရာတွေပြည့်နှက်နေတဲ့နိုင်ငံတစ်ခုဖြစ်ဆက်ရှိနေစေပါ။အနာဂတ်အတွက်မျှော်လင့်ချက်တွေလည်းအများကြီးရှိနေပါတယ်မတူကွဲပြားတဲ့လူရေတန်း90ကျော်နဲ့တဘာဝပြန်စာတတွေနဲ့ပြည့်နှက်နေပါတယ်ပညာတတ်လူရန်းစားတွေအဖွဲ့အစည်းတွေထွန်းကားတဲ့အစင်လာတွေလည်းရှိခဲ့ပါတယ်ပထဝီအနေထားအဖြစ်လည်းအမတန်ထူးခြားတယ်လို့ပြောရပါလိမ့်မယ်အင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့တရုတ်နဲ့အိန္ဒိယကြားမှာတည်ရှိနေရလည်းဖြစ်ပါတယ်အဲ့ဒါနဲ့ပတ်သက်ပြီးသုံးသပ်မှုအမျိုးမျိုးရှိပေမဲ့အမေရိကန်ပြည်ထောင်စုကတော့အထူးစိတ်ဝင်စားပါတယ်
မြန်မာအစဉ်ခုပြောရင်မှာစစ်တပ်ကပါဝင်ပူးပေါင်းဆောင်ရွက်ခဲ့ပေမဲ့နိုင်ငံရေးမှာစစ်တပ်ကအဓိကနေရာကပါဝင်နေသမျှအစဉ်ခုပြောမှုမပြည့်စုံနိုင်သေးဘူးလို့လည်းသူကဆိုပါတယ
် It is important to note that the military and former president Thein Sein played an important role in this
မြန်မာနိုင်ငံအတွင်ခုပြောင်းတဲ့နေရာမှာသမရဦးသိန်းစိန်နဲ့စစ်တပ်တို့ဟာအရေးကြီးတဲ့အခမ်းအနားကပါဝင်ခဲ့တယ်ဆိုတာကိုလည်းမှတ်သားဖို့လိုပါတယ်သူတို့ဟာရွေးကောက်ပွဲကိုထောက်ခံအားပေးခဲ့ပါတယ်အရှုံးကိုလည်းလက်ခံခဲ့ပါတယ်နိုင်ငံရေးအသွင်ကူးပြောင်းမှုကိုရည်ပွယ်အားဖြင့်ထောက်ခံခဲ့ကြပါတယ်။ဒါပေမဲ့စစ်တပ်ကနိုင်ငံရေးမှာပါဝင်နေတဲ့အတွက်အသွင်ကူးပြောင်းရေးဟာပြည့်ပြည့်စုံခြင်းမရှိသေးပါဘူး
။ရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်ပြီးပြောကြရမှာဒီပြဿနာအတွက်လူမှုအသိုင်းအဝိုင်းနှစ်ခုတွဲဆုံဆွေးနွေးပြီးအဖြေရှာကြဖို့လိုအပ်တယ်လို့သူကဆိုပါတယ
်။ In Rakhine State, the international community will have to continue to speak up and take actions.
ရခိုင်ပြည်နယ်မှာနိုင်ငံတကာအဖွဲ့အစည်းတွေရဲ့လုပ်ရက်တွေကိုဆက်လက်ဆောင်ရွက်သွားဖို့လိုပါတယ်။ရိုဟင်ဂျာပြည်ထနာတွေကိုဖြည့်ဆည်းဖို့ကြိုးပမ်းရပါလိမ့်မယ်။လိုအပ်တဲ့သူတွေကိုစာနာမှုအထောက်ပံ့တွေပေးရပါလိမ့်မယ်။မတူကွဲပြားတဲ့လူအတိုင်းဝိုင်းတွေအကြားဆွေးနွေးညှိနှိုင်းမှုတွေဖြစ်လာအောင်အားပေးဖို့လိုပါတယ
်။တချိန်တည်းမှာပဲရခိုင်ပြည်နယ်ထဲမှာရှိတဲ့လူအတိုင်းဝိုင်းနှစ်ခုလုံးဟာဆင်းရဲနွမ်းပါမှုနဲ့အခက်အခဲပြဿနာမျိုးစုံကိုဂိုင်းလူချင်းဆန်နေရတာဖြစ်တယ်လို့လည်းသူကပြောကြားသွားပါတယ်။မြန်မာနိုင်ငံရဲ့အပြောင်းလဲမျိုးဟာလွယ်လွယ်နဲ့ရရှိနိုင်တဲ့အပြောင်းလဲမျိုးမဟုတ်ဘူးလို့လည်း Mr. Ben Rhodes ကဆိုပါတယ်။ဒီလိုပြောင်းလဲမှုတွေနဲ့ပတ်သက်ပြီးရေတိုကြည့်ပြီးမှတ်ချက်မချသင့်ဘူးလို့လည်းသူကထောက်ပြသွားပါတယ်
။ The last thing I'll say though is that I'm hopeful for the future of Myanmar. Think of how far it has come. Many members of the new government spent years of their lives in prison for their beliefs and their support for democracy.
အဆုံးပြောချင်တာကမြန်မာနိုင်ငံအနာဂတ်အတွက်ကျွန်တော်မျှော်လင့်ချက်ထားပါတယ်မြန်မာနိုင်ငံဟာဘယ်အထိခီးပောက်ခဲ့ပြီလဲဆိုတာကိုကြည့်မယ်ဆိုရင်အခုအစိုးရအသက်ထဲမှာပါနေတဲ့အတော်များများဟာသူတို့ရဲ့ယုံကြည်မှုကြောင့်ထောင်ထဲမှာနှစ်ပေါင်းများစွာနေခဲ့ရပါတယ်ဒီလိုအလားအလာကောင်းတဲ့အခြေအနေကိုတွေးမြင်ခွင့်မရဘဲတည်ဆုံသွားရသူတွေလည်းအများကြီးရှိပါတယ်ဘယ်ဒီမိုကရေစီအသွင်ကူးပြောင်းမှုမှရုတ်တရက်ဖြစ်ပေါ်လာနိုင်တာမဟုတ်ပါဘူးမြန်မာနိုင်ငံရဲ့တိုးတက်မှုကိုလည်းလပိုင်းလောက်နှစ်ပိုင်းလောက်သာကြည့်ပြီးအဆုံးဖြတ်ပေးလို့မဖြစ်နိုင်ပါဘူးဆယ်စုနှစ်နဲ့ချီပြီးစောင့်ကြည့်ရပါလိမ့်မယ်မြန်မာနိုင်ငံရဲ့အိန္ဒိယချင်းအင်ဒိုနီးရှားနိုင်ငံဟာဒီလိုအခြေအနေမျိုးကိုလက်တွေ့ပြသခဲ့ပြီးဖြစ်ပါတယ
်ဘင်ရော့တ်ဟာအမေရိကန်သမ္မတဘရက်အိုဘားမားရဲ့မဟာဗျူဟာဆက်သွယ်ရေးဆိုင်ရာတွဲဖက်အကြံပေးပုဂ္ဂိုလ်ဖြစ်သလိုမင်းငွန်းရေးသားပေးရသူလည်းဖြစ်ပါတယ်ဒီရှင်းလင်းပွဲမှာမြန်မာနိုင်ငံအပြင်အိုဘားမားရဲ့ဂျပန်ခရီးစဉ်ဗီယက်နမ်ခရီးစဉ်တွေနဲ့ပတ်သက်ပြီးတော့လည်းတယောက်သူရဲ့မေးမြန်းချက်ကိုသူကဖြေကြားသွားပါတယ်သမ္မတဥပမာရဲ့အာရှခီးစဉ်ဟာမေလ22ရက်နေ့ကနေ28ရက်နေ့အထိကြာမြင့်မှာဖြစ်ပါတယ်ခင်ဗျာ